စစ်ကောင်စီလုံခြုံရေးတပ်တွေကိုအပြင်းအထန်ခုခံနေတဲ့ချင်းမြင့်တဲ့မင်းတပ်မျိုးမှာတော့ဒီနေ့နေ့လယ်ပိုင်းမှာစစ်တပ်ကမြို့တွင်းဝင်ရောက်သိမ်းယူထားပြီလို့သိရပါတယ်။ဒီမတိုင်းခင်စစ်တပ်ကအင်အားတွေဖြည့်တင်းပြီးမြို့တွင်းကိုလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နတ်ကွန်းအိမ်ကနေတင်ဆက်ပေးပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မင်းတပ်မျိုးနယ်မှာစစ်တပ်ကိုလက်နက်ကန်ခုခံတော်လှန်မှုပြင်းထန်နေတယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေအကြိမ်ကြိမ်စစ်ကူပို့ပေးပြီးလက်နက်ကြီးတွေနဲ့ထိုးစစ်ဆင်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံတူကပြောပါတယ်
။ဒီမနေ့ခုနိုင်ဝင်းကျင်တော့ကစားပြီးမှသူတို့ရဟန်းကြီးလာတယ်။နှစ်ဆိုရင်ရဟန်းကြီးရှိရှိပြီ။သူတို့လူတွေဖြေသွားတယ်။ရဟန်းကြီးနေလာရင်လာရင်ကျွန်တော်တို့ကိုတကယ်မော်တာနဲ့ energy တွေနဲ့အပြစ်ခံရတယ်။အခုနဲ့ဆိုရင်သူတို့မြို့တွေကိုပစ်တာမနေ့ခုနိုင်ကအခုတနိုင်ထိုးတော့မျိုးပေါ့နော်။အချက်50 60မော်တာနဲ့ energy နဲ့မြို့တွေကိုဆန်းဆန်းပစ်တယ်။နော်ရဟန်းကြီးကလည်းပဲလို့ပစ်တဲ့ခါတိုင်းရှိတယ်။မင်းတမျိုးကိုသူတို့မြို့စိုးပုံးနိုင်တဲ့အခြေအနေမျိုးဖြစ်သွားတာပေါ့ခင်ဗ
ျမင်းတမျိုးတွင်းမှာလည်းနှစ်ခွန်လေးတိုက်ရင်ကနေမြို့တွင်းမှာလူတွေကိုဇိုင်းအကာရဖြစ်ဖမ်းဆီးတာရှိတယ်လို့သူကဆက်ပြောပါတယ
်နှစ်ခွန်လေးတိုင်းဆင်းတာပြီးမှလူတွေကိုဖမ်းတယ်အဲ့ဒီဖမ်းတဲ့ဆင်ခါရလောက်ကိုလူသားတိုင်းလို့လုပ်ပြီးမှရှစ်မြို့တွေကိုသူတို့ဝန်သာနေတာပေါ့နော်ကျွန်တော်တို့ဘက်ကကိုယ်လူလည်းပြစ်လို့မရဘူးလူနေဆိုင်ခန့်နေအိမ်နေရှိတယ်ကျွန်တော်တို့ကပြစ်လို့မရဘူးဆိုတော့ကျွန်တော်တို့ကတတိပြန်ဆုပ်လာတယ်သူတွေကအားကြီးကြီးရပြစ်ပုံမင်းနေနေရပြစ်ပေါ့နော်
ဒီကနေ့မင်းတပ်မျိုးတွင်ပြစ်ခတ်မှုမှာအင်အားဖြည့်စင်းလာတဲ့စစ်ကောင်စီတပ်တွေကနေ့လယ်ပိုင်းမှာမင်းတပ်မျိုးကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တယ်လို့နှစ်ဖက်ထိခိုက်မှုရှိတယ်လို့တခြားမင်းတပ်ကာကိုရေဖွဲ့ဝင်ဒုကပြောပါတယ
်။ဟဲ့ရင်နေရခော့ခော့ကယ်ရီလို့နေတယ်ကြောက်ထူရနေကြမှာလူလူလာချတယ်အဲ့ဒီအင်အားတွေနဲ့ကျွန်တော်တို့မျိုးကိုတိုက်ခိုက်တယ်အခုသူတို့မျိုးတွင်ဝင်စီးသွားပြီပေါ့ဖြစ်ခိုက်မှကဒီစစ်ကောင်စီဘက်ကတဦးကြလာတော့ကျွန်တော်တို့တိလိုက်တယ်ဟိုကျွန်တော်တို့ဘက်ကတန်ရကြတယ်တဦးဒီလက်လက်ကြီး
လက်ရှိမင်းတပ်မျိုးကိုစစ်ကောင်စီတပ်ဖက်ကတင်ပိုက်ထားပြီးအိမ်တွေကိုရှာဖွေစစ်ဆေးနေမှုကြောင့်မြို့ခါများပြားတင်းချောင်ထွက်ပြေးနေရပါတယ်။ဒါ့အပြင်မနေ့ကလည်းမြို့တွင်းမှာစစ်ကောင်စီတပ်ဖွဲ့ရဲ့စနိုက်ပါတနတ်သမားတွေလက်ချက်ကြောင့်ဒေသခံတွေထိခိုက်မှုရှိနေတယ်လို့လည်းမင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်
။မနေ့ကမြို့တွင်းပြစ်ခတ်မှုမှာကတော့စနိုက်ပါဆန်းပစ်လို့တရားရတယ်လို့ပေါ့နော်။ရဲစခန်းကဆန်းပစ်တာတွေအနည်းဆုံး3ရောက်ရှိတယ်။
လက်ရှိနေထိုင်ရလက်နက်ကြီးနဲ့ပြစ်ခတ်နေမှုကြောင့်မင်းတပ်ကာကွယ်ရေးဖွဲ့ဘက်ကလက်နက်အင်အားမမျှလို့နှောက်ဆုတ်နေရပါတယ်။မင်းတပ်မျိုးရဲ့အရှိတ်ဘက်စစ်မျက်နှာမှာလက်နက်ကြီးတွေနဲ့စူးမှုပြစ်ခတ်ခံနေရတယ်လို့အနောက်ဘက်စစ်မျက်နှာဖြစ်တဲ့မသူဘီဘက်ကလာတဲ့စစ်သားတွေကလည်းမင်းတပ်နဲ့ကိုးမိုင်ကွာမှာရောက်ရှိနေတယ်လို့ကာကွယ်ရေးဖွဲ့ဝင်တွေကပြောပါတယ်။မင်းတပ်မျိုးတွင်တိုက်ပွဲချင်းတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းမြင့်နယ်မင်းတပ်မျိုးနယ်မှာမေလ13ရက်နေ့ညနေပိုင်းကစေအုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်လာသလိုမနေ့ကမင်းတပ်မျိုးအပြင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့လည်းနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကအတည်ပြုပြောထားပါတယ်။မင်းတပ်မျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24ရက်နေ့ကစပြီးပြစ်ခတ်မှုရှိခဲ့ပြီးဧပြီလ28ညပိုင်းမှာပြည်ရဆဲပြီးနှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။မေလ10ရက်နေ့မှာတော့စစ်ကောင်စီတပ်ဘက်ကနေဖမ်းဆီးထားတဲ့လူငယ်တွေကိုပြန်မလွှတ်ပေးတဲ့အတွက်မင်းတပ်ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်သွားပြီးညပိုင်းမှာတိုက်ပွဲဖြစ်ပွားလာတာဒီနေ့ပါဆို3ရက်ရှိနေပြီဖြစ်ပါတယ်။အခုမင်းတပ်ကိုစစ်ကောင်စီလုံခြုံရေးတပ်တွေဝင်ရောက်သိမ်းယူနေချိန်မှာပဲမြို့တွင်းမှာအသက်မပြည့်သေးတဲ့ကလေးလူငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေမြို့တွင်းပိတ်မိနေတာကြောင့်သူတို့အတွက်စိုးရိမ်ရတယ်လို့NUG အမျိုးသားညီညွတ်ရေးဆိုရအမျိုးသမီးလူငယ်နဲ့ကလေးလူငယ်များဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ63ဦးသေဆုံးခဲ့တယ်လို့ဒီနေ့လုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပါတယ်။ဘယ်နေရာတွေမှာဖြစ်တဲ့အကြမ်းဖက်မှုဆိုတာနဲ့ဘယ်သူတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ကျွန်တော်နိုင်ကုန်းနေပါ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။